Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA မိတ်ကန်တန်ကနေ2023ခုနှစ်ဩဂုတ်လ5ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမိတ်ကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ3252နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်မှုကကျွန်မစွန်မမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူခြားတဲ့သတင်းတွေကတော့ယူကရိန်း drone ထိမှန်လို့သူတို့ရေနံတင်စင်မော်ထိခိုက်ပျက်စီးသွားတယ်လို့ရုရှားကပြောပါတယ်။မြန်မာနိုင်ငံကဗန်ဒီနဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်ကတတိပေးလိုက်ပါတယ်။မြန်မာပြည်ကဖလားရှုံထွက်ဘောလုံးပွဲတွေကိုကစားကြတာမှာဂျပန်နဲ့စပိန်အသင်းတို့အနိုင်ရသွားပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ပြပေးသွားမှာပါခင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူစနေညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်အတန်လွင့်စီစဉ်နေတဲ့မှာဆိုရင်တော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီဘောလခဲမြို့နယ်ရွာသိရွာကိုစစ်တပ်ကနေပိတ်ဆို့ပြီးတော့တက်ဆွဲထားတဲ့အတွက်ဒေသခံယာနဲ့ချီပြီးတော့ပိတ်မိနေပါတယ်
ရွာထဲကမှရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုံကြီးကြောင့်မှခုံလုံးတဲ့ပြည်သူတွေကိုဒါအပြင်းမထွက်ခိုင်းဘူးပေါ့နော်တစားခံပုံစံမျိုးဖန်ထားတာပေါ့နော်အပြင်းတို့လာတော့ခင်ပြူချီရွာသားတချို့ကိုလည်းသူတို့ကဖန်စင်းနေဆက်တာမျိုးရှိတယ်
KNDF တာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံမကြခင်မှာတင်ဆက်ပေးပါမယ်နောက်ပိုင်းမှာလည်းစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ဒို့တန်အစီအစဉ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားကဏ္ဍဥရုယာပြည်နဲ့အနာဂတ်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုပုံစံဝင်းလိုက်နဲ့ပြောပြပေးပါမယ်ရှင
်ယူကရိန်းတို့ရဲ့ရေထဲသွားအဝေးဒိန်ဒရုန်းယာဉ်တစ်ခုရဲ့တိုက်ခိုက်မှုကြောင့်ရုရှားရေနံနဲ့ဓာတုပစ္စည်းတင်သင်္ဘောတစ်စီးပင်လယ်နက်ထဲမှာထိခိုက်ပျက်စီးသွားပါတယ်ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသနဲ့ရုရှားပြည်မကြီးကိုချိတ်ဆက်ပေးထားတဲ့မဟာဗျူဟာမြောက်တံတားတစ်ခုအနားမှာတိုက်ခိုက်ခံရတာဆိုတာကိုရုရှားရေကြောင်းသွားလိုက်ဆိုင်ရာအာဏာပိုင်တွေကအတည်ပြုပါတယ်ရုရှားရေနံတင်တင်မောတိုက်ခိုက်ခံရတဲ့အတွက်အဲ့ဒီဒေသကရေကြောင်းသွားလာမှုတွေယာယီရဆိုင်ခဲ့ပါတယ်ပင်လယ်နက်နဲ့ Ace of ပင်လယ်ပြင်ကိုဆက်သွယ်ပေးထားတဲ့ Kerch ရေလက်ကြားနားမှာရေနံတင်တင်မောရောက်နေချိန်မှာယူကရိန်း drone နဲ့တိုက်ခိုက်ခံရတာလို့ရုရှားအခြေစိုက်သတင်းမီဒီယာတွေမှာဖော်ပြပါတယ် drone ထိမှန်တဲ့တင်မောဆက်ခန်းနာကရေနဲ့ထိနေတဲ့နေရာမှာအပေါက်ကြီးဖြစ်သွားပြီးခဏဦးစစ်ဆေးချက်တွေအရရေထဲသွား drone ယာဉ်နဲ့တိုက်ခိုက်မှုခံရတာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ပင်လယ်နဲ့မြစ်ချောင်းများတည်ယူပို့ဆောင်ရေးဌာနက Telegram ကွန်ရက်မှာထုတ်ပြန်ထားပါတယ်ရေနံရောဓာတုပစ္စည်းတွေပါတင်ဆောင်ဖို့မှတ်ပုံတင်ထားတဲ့အဲ့ဒီတင်မောဟာစီးရီးယားကရုရှားတပ်တွေအတွက်လေယာဉ်စီးတွေတည်ဆောင်ဖို့ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုက2019ခုနှစ်မှာဒဏ်ခအရေးယူထားတာဖြစ်ပါတယ်ခင်ဗျာ
အခုလအတွင်းမှာကျင်းပဖို့ရှိတဲ့၃နိုင်ငံထိပ်သီးဆွေးနွေးပွဲကနေအမေရိကန်ပြည်ထောင်စုနောက်တောင်ကိုရီးယားနိုင်ငံတို့နဲ့၃ပွင့်ဆိုင်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအားကောင်းလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်။ဒီ၃နိုင်ငံထိပ်သီးဆွေးနွေးပွဲကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံပြီးတော့ကမ့်ဒေးဗစ်ပြုလုပ်သွားဖို့စီစဉ်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်တောင်ကိုရီးယားသမ္မတယုံဆွတ်ဂျွန်းနဲ့ဩဂုတ်လ18ရက်နေ့မှာပြုလုပ်မဲ့ဒီ၃နိုင်ငံထိပ်သီးစည်းဝေးပွဲမှာတော့နိုင်ငံတကာစည်းဝေးပွဲတွေပြင်ပမှာတီးခြားတွေ့ဆုံကြတာမျိုးမဟုတ်ဘဲနဲ့၃နိုင်ငံနဲ့ပထမဦးဆုံးအကြိမ်တီးခြားတွေ့ဆုံမဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကနေဂျပန်တောင်ကိုရီးယားကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာနေတယ်ဆိုတဲ့လက္ခဏာလည်းဖြစ်ပါတယ်။နှစ်နိုင်ငံအစိုးရတွေဟာဒုတိယကမ္ဘာစစ်တုန်းကသမိုင်းဖြစ်ရပ်တွေကိုခြံထားခဲ့ပြီးတော့အနာဂတ်ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်လာနေကြသလိုအမေရိကန်ဘက်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့နက်နက်ဆိုင်ဆိုင်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်ဓေတံကိုပြသလိုက်တာလည်းဖြစ်ပါတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ကိုနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတယ်ဆိုတဲ့အမှုအတွက်ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရန်ခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမင်းကုန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုကြဖို့တိုက်တွန်းခဲ့ပါတယ
် जब तक के पैगाम आप तक पहुंचेगा मुझे ये अरेस्ट कर चुके होंगे और मैं जेल में होऊंगा
ကိုစိတ်ကြိုက်အစိုးရကိုမဲပေးရွေးချယ်ခွင့်ဟာလူတိုင်းမှာရှိတဲ့အခြေခံအခွင့်အရေးကြီးဖြစ်တာမို့ဒီအခွင့်အရေးအတွက်ငြင်းငြင်းချမ်းချမ်းဆက်လက်ဆန္ဒပြတောင်းဆိုရမယ်လို့အင်မရန်ခန်ကဗီဒီယိုမင်းကုန်းနဲ့တိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။မတရားအုပ်ချုပ်နေတာကိုအိမ်မှာနေပြီးငြင်းခံမနေကြပါနဲ့လို့ရာဟိုးမျိုးက ူ့ရဲ့နေအိမ်ကနေအဖမ်းမခံရခင်လေးမှာမင်းကွန်းပြောကြားခဲ့တာဖြစ်ပါတယ်။ရဲကဖမ်းဆီးလိုက်တဲ့အမရန်ခန်ကိုအမှုစီရင်ပြစ်ဒဏ်ချမှတ်တဲ့အစ္စလာမဘတ်မြို့တော်အကျဉ်းထောင်မှာအကျဉ်းချထားမှာဖြစ်တယ်လို့အစိုးရနဲ့သူရှိနေတွေကပြောပါတယ်။အယူခံတရားရုံးကဒီအမိန့်ကိုပြန်ပြင်ဆုံးဖြတ်ပေးခြင်းမရှိရင်တော့အမရန်ခန်အနေနဲ့နိုင်ငံရေးလုပ်ခွင့်၅နှစ်ကန့်သက်ခံရမှာဖြစ်တာကြောင့်အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ရောက်ရွေးကောက်ဝင်ရှိမှာမဟုတ်တယ်လို့ရွေးကောက်မဟုတ်ဘူးလို့ရွက်ကောက်ပွဲဆိုင်ရာဥပဒေတွေကိုကြွန့်ကျင်သူတွေကထောက်ပြကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတရမှာ9မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB မြန်မာယင်းနှိမ့်မြုံနယ်မှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေနဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်လိုက်နိုင်အောင်အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတန်ခတ်ထားတဲ့ဘဏ်တွေနဲ့ငွေအသွင်းအထုတ်လုပ်နေသလားဆိုတာကိုအသေးချာဆက်လက်စောင့်ကြည့်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူမီလာကဩဂုတ်လ4ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အစိုးရရဲ့မူဝါဒအရေးယူမှုပိတ်ဆို့မှုတွေကိုစတင်ချိုးဖောက်လိုတဲ့ရည်ရွယ်ချက်လှုပ်ဆောင်မှုတွေကိုလိုအပ်တယ်လို့အရေးယူသွားမယ်လို့ကြေညာချက်မှာသတိပေးထားပါတယ်။စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတွက်နိုင်ငံသားကနေဆက်လက်နေပစ္စည်းတွေဝယ်ယူရမှာနိုင်ငံသားငွေကြေးသုံးစွဲမှုအစဉ်ပြေချုံးမှုအောင် MFDB နဲ့ MICB ဘဏ်တွေကအဓိကဆောင်ရွက်ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးဖွဲ့ OFAC ကဒီဘဏ်နှစ်ခုအပေါ်တန်ခတ်ပိတ်ဆို့ကြောင်းဇွန်လ21ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမြောက်ပိုင်းမှာတော့မိုးသီးထန်စွာရွာသွန်းလာကြောင်းဟာဘေးပြည်နယ်ကမြို့တစ်မြို့မှာအနည်းဆုံးလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတရုတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီစိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသီးထန်စွာရွာသွန်းမှုတွေဟာမမှတ်တမ်းစတင်ပြုစုတဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကနေစလို့အဆိုးဝါးဆုံးဖြစ်တယ်လို့ဆိုပါတယ်။မြို့တော်ဘေကျင်းနဲ့ထိစပ်နေတဲ့ဟာဘေးပြည်နယ်ဟာမိုးရွာသွန်းမှုတန်းအဆိုးဝါးဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်။ဟာဘေးပြည်နယ်တွေကအဆိုးဝါးဆုံးခံခဲ့ရတဲ့ဘောက်ဒင်းမြို့မှာလည်းလူ10ဦးသေဆုံးကြောင်းကနဦးစည်ရင်တွေကိုဒီကနေ့ထုတ်ပြန်ပါတယ်ရှင်
။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျပန်နဲ့စပိန်အသင်းတွေကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့စတင်ကစားလာမှာပထမပွဲစဉ်မှာစပိန်ကဆွစ်ဇာလန်ကို5-2နဲ့အပြတ်အသတ်အနိုင်ရသွားပါတယ်။ဂျပန်နဲ့နော်ဝေပွဲမှာတော့ဂျပန်အသင်းကနော်ဝေကို3-2နဲ့အနိုင်ရသွားပါတယ်။ဒီပွဲမှာနော်ဝေက2-2သွင်းလို့ဂျပန်အသင်းက2သွင်းခင်ရခဲ့ပြီးဒါကိုနော်ဝေဘက်ကပြန်ခြေပလို့တကူသေးဖြစ်သွားပါတယ်။ဒါပေမဲ့ဂျပန်က49မိနစ်နဲ့မိနစ်80ဒီမှာ2ဂိုးထပ်သွင်းပြီးတဲ့နောက်မှာ3-2နဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
။စနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါရစေ။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘော်လခဲမြို့နယ်ရွာသစ်မြို့ကိုစစ်တပ်ကနေပိတ်ဆို့ထားတဲ့အတွက်မြို့ကန်တွေယာနဲ့ချီပြီးတော့ပိတ်မိနေကြပါရစေ။မြို့ကိုပိတ်ထားသလိုမြို့ကန်တချို့ကိုလည်းကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိဖမ်းဆီးနှိပ်စက်ပြီးတော့စစ်ဆေးမေးမြန်းတာတွေကိုစစ်တပ်ကလုပ်နေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါရစေ။တယ်လီဖုန်းလိုင်းနဲ့လမ်းကြောင်းပိတ်ဆို့မှုတွေဒေသခံတွေကြုံတရတဲ့လုံခြုံရေးအခက်အခဲတွေရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြပြပေးပါရှင်
။တိုက်ပွဲတွေနေရာအနှံ့ဖြစ်နေတဲ့ကြားပြည်နယ်မှာဂျွန်လကုန်ပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဟာဘော်ခဲမြို့နယ်ကရွာသစ်မြို့ကိုဝင်ရောက်တပ်ဆွဲနေပါတယ်။တပ်ဆွဲထားတဲ့စစ်တပ်ကမြို့ကိုပိတ်ဆို့ထားတဲ့အတွက်မြို့ထဲမှာပိတ်မိနေကြသူယာနဲ့ချီရှိနေပါတယ်။ခရီးနေလူခွေရေးတီထောင်သူကိုပညာကတော့စစ်တပ်တွေပိတ်ဆို့ထားလို့မြို့ကန်900လောက်ပိတ်မိနေတယ်လို့ပြောပါတယ်။
ကျွန်တော်ကဘိုင်းကနေကပြိမိတာရှိတယ်ပေါ့နော်အလူရ900လို့ပြောလဲဦးကြီးရှိပါတယ်အဲ့ဒီပြိမိနေတော့အခုချိန်ထိကရွာပြင်ကိုခက်ခင်စစ်ကောင်စီကပိတ်ထားလာလေနော်အဲ့ဒါမို့တဇက်ခံပုံစံမျိုးနဲ့တော့ရှိနေပါတယ်ရွာတောက်လျှောက်ပြီးပေါ့မှာအလုံးမှာစစ်ကောင်စီရှိတယ်စစ်ကောင်စီကလည်းဒီတပ်အားတွေတပ်တွေထားတာဖြစ်ထားတာရှိလို့ပေါ့နော်ဒါလို့ဆိုရွာသားတွေကိုတော့ဒီလိုမျိုးရွာကနေပြေးမထွက်တာတွေတော့ရှိပါတယ်ဒီတဇက်ခံပုံစံမျိုးနဲ့ဟိုဖမ်းထားတယ်ပြောပြောခေါ်ထားတယ်ပြောအဲ့လိုမျိုးရှိပါတယ်ဟုတ
်ရွာသိမြို့တဝိုက်မှာလည်းစစ်တပ်နဲ့ကင်းဒီပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်မျိုးရဲကဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့ကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိနှိပ်စက်မေးမြန်းတာတွေလည်းရှိနေတယ်လို့ KNY အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ
်ရွာတဲကမှာရှိတဲ့ပြည်သူတွေဘာလို့တချို့ဘုံကြီးကြောင့်မခုံလုံးတဲ့ပြည်သူတွေကိုဒါအပြင်ထွက်ခိုင်းဖို့ပေါ့နော်ဒုစရခံပုံစံမျိုးဖမ်းထားတော့ပေါ့နော်အပြင်တို့တို့လာတော့ခွင့်မပြုဘူးတချို့အဲ့ဒီခြေရွာသားတချို့ကိုလည်းတို့ကဒါဖမ်းဆီးနှိပ်စက်တာမျိုးရှိတယ်တော်လိုင်းတပ်ဖွဲ့နဲ့ပတ်သက်လာမပတ်သက်လာစသဖြင့်ပေါ့နော်အဲ့လိုမျိုးတို့စစ်စစ်မိမြန်ပြီးတော့ဖမ်းဆီးတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီရတ္တာ300လောက်ကလည်းအဲ့ဒီရွာထဲမှာပဲခံနေမြို့ထဲမှာပဲခံနေတယ်ပေါ့နော်စစ်ကောင်စီကပြေးမထွက်တဲ့ဟာမျိုးဖြစ်တယ်ပေါ့နော်
ဒါနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ခရီးပြည်နယ်ကစီးရီးပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကဖုန်းလိုင်းဖြတ်တောက်တာတွေ၊သွာလာရေးပုံမတင်းကျပ်တာတွေလည်းလုပ်နေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီတပ်တွေကိုလက်နက်ကင်တော်လှန်နေတဲ့အထက်မှာခရီးပြည်နယ်ဒေသအခေါ်ကရင်နီနယ်ဟာလည်းအပြင်းထန်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပါပါတယ်။ပြခတ်တန်တွေနေရာအနှံ့ချားနေရတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီနေ့ဩဂုတ်လ5ရက်နေ့မှာကိုဒီမော့ဆိုးမြို့နယ်အရှိချမ်းမှာတနေ့ကုန်နှစ်ဖက်ပြခတ်တန်တွေချားနေရတယ်လို့အနီးအနားမှာပုံရှောင်နေတဲ့စစ်ပေးဆောင်အမျိုးသမီးတဦးကအခုလိုပြောပြပါတယ်
ဒီနေ့တော့တခါမှမမြင်ပိုက်ပွဲမရှိရမှာတော့ပြင်းနေအခုတိုက်ပွဲရှိနေရှိနေတမီကောင်ကညာကတေချာအောင်မပြောတတ်ဘူးတကယ်ရွာနေပြီးတော့သူတို့တနေ့နဲ့ဂျင်းနဲ့အကလောတားရမှာမို့နော်
ဒီမော့ဆိုအရှိတ်ဘက်ချမ်းမှာပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးအပတ်ကတည်းကဒီကနေ့အထိကိုရက်ဆက်တိုက်ပွဲတွေဖြစ်နေတာလို့ပြောပြပါရတယ်။ဇူလိုင်လရဲမှဆိုရင်ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်တဲ့လာချုပ်စီးရင်ထဲမှာဖော်ပြထားပါရတယ်။လိုင်ကော်မြို့အနီးတဝိုက်၊ဖားဆောင်မြို့အနီးတဝိုက်နဲ့ဘော်ခဲမြို့နယ်ရွာသက်မြို့တို့အပြင်ကရင်ပြည်နယ်တနောင်ကြီးမြို့နယ်ရာတို့ချေးရွာတွေဘက်မှတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ် KNDF ပါဝင်တဲ့ပူပေါင်းဓာတ်တွေအကြားစစ်တပ်နဲ့နှစ်ဖက်တိုက်ပွဲ33ချိန်ဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်84ယောက်သေဆုံးသလိုစစ်တုံးပန်း3ဦးဖမ်းဆီးရမိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်လက်နက်ပစ္စည်းတွေလည်းအများအပြားသိမ်းဆည်းရမိတယ်လို့ဆိုပါတယ်ဇူလိုင်လအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု42ကြိမ်ထက်မနည်းပြုလုပ်ခဲ့တယ်လို့လည်း KNDF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေလည်းထိခိုက်သေးချေရသလိုတပ်ဖြတ်ခံရသူတွေရှိတာကိုလည်းထောက်ပြထားပါရယ်လက်နက်ကြီးတိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာနေအိမ်တွေဘာသာရေးအဆောက်အဦတွေစာတင်ကျောင်းနဲ့ဆေးပေးခန်းတွေပါထိခိုက်ပျက်စီးခဲ့တယ်လို့ KND အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဇူလိုင်လစစ်ရေးအနှစ်ချုပ်မှာဖော်ပြထားပါရယ်ရှင်
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကစစ်ရေးအခြေအနေမဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမိုခါဒံတင့်ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ဆိုင်ကလုန်းမိုခါမုန်တိုင်းဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုများခဲ့တဲ့ရခိုင်ပြည်နယ်မှာနေရေးစားရေးကိုဦးစားပေးပြီးတော့ပြန်လည်ထူထောင်နေရတဲ့အတွက်ကလေးငယ်တွေရဲ့ပညာရေးကိုရှေ့တန်းမတင်နိုင်ပဲဖြစ်နေပါတယ်ဒီအခြေအနေတွေကို Frontieria မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်မပြတ်တော့တယ်လေစာတော်ကြောင့်ကဟို
စာတင်ကြောင်းကတော့ပြတ်သွားတယ်အရှိဘကစာတင်ကြောင်းကဘာမှမပြန်လိုက်တော့ဘူးအကုန်လုံးပါသွားတာ
မိဘကလည်းသူနေလို့ဘူးစားဖို့ကို
မိဘတွေကလည်းစားဖို့ရှာနေရတယ်သားသမီးတွေကကြောင်းမပို့နိုင်တော့
တဘာဝဘေးအန္တရာယ်ကြုံရပြီဆိုရင်ဘဝတွေကကစင်ကလေးအားဖြစ်ကြရပါတယ်မုခဆိုင်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းဒေသကြီးတွေမှာလူပေါင်း 1.6 တန်းလောက်အရေးတကြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီချိန်မှာအခြေခံကျတဲ့အသက်ရှင်ရည်တည်ရေးကိုဦးစားပေးဖြည့်ရှင်ရတဲ့အခါပညာရေးကိုဦးစားမပေးနိုင်ကြတော့ပါဘူး။အဲ့လိုကျောင်းပညာရေးတွေနောက်ကျတာကရေရှည်မှာကလေးတွေရဲ့အနာဂတ်အပေါ်တက်ရောက်မှုတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပြုံနဲ့အစိမ်ဖူးဖူးလှုပ်နေတဲ့အကြောင်းဝတ်စုံနဲ့ကလေးတွေရဲ့အကြောင်းအသွားပြန်မြင်ခွင့်ဟာဒေါ်ဦးတင်မြအတွက်ဝမ်းနည်းစရာကောင်းလာပါတယ်။တစ်ဖက်ကိုပြန်လှည့်ကြည့်ချိန်မှာကြောင်းမတက်နိုင်တဲ့သူ့မိလေးတွေကသူတို့အိမ်သားကမြေပြင်ပေါ်မှာဆော့နေရင်ကကြောင်းဆင်းလာတဲ့ရွယ်ယူကလေးတွေကိုငေးကြည့်နေကြပါတယ်။သူတို့လေးတွေကြောင်းမတက်ရတာဒီဂျွန်လာတည့်ရနေ့ကြောင်းဖွင့်ချိန်ကလေးကပါပဲ။မောခာမုံနိုင်ကသူတို့ဘဝတွေကိုပါဝင်မွေသွားခဲ့ပါတယ
်။မိုးရုံလို့အပြောနေတယ်အကုန်လုံးရက်စနေတယ
်။မိုးကလည်းယူနေတယ်။ကြောင်းတက်နေတဲ့ကလေးတွေလည်းရှိတယ်။ကလေးတွေကကြောင်းမတက်ရသေးဘူး။ဇဝေဇဝါဖြစ်နေ။ပညာရေးကလည်းအသိအခက်ခဲဖြစ်နေ။အခုကတည်တဲ့အတိုင်းပဲလေ။ပညာသင်တဲ့ဆိုတာဘယ်မှာပဲဖြစ်ဖြစ်ငွေကလိုတယ်။အဓိကမဟုတ်လား။ပရဟိတဆိုတာလည်းမရှိတော့ဘူး။ပရဟိတကြောင်းတွေကလည်းမပို့နိုင်ဘူး။
အသက်56နှစ်အရွယ်မိခင်တဦးလည်းဖြစ်အဖွားတဦးလည်းဖြစ်တဲ့ဒေါ်ဦးတင်မြရဲ့ဘဝဟာငကိုကလေးကမှမလုံမချုံနဲ့ပါစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့6နှစ်ကလေးကသူတို့မိသားစုဟာမြောက်ဦးမြို့နယ်ပေါကြောပြင်ကျေးရွာကအိမ်ကိုစွန့်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစလုံးမိသားတစုလုံးမြို့ဦးခေါင်းစစ်ဆောင်စခန်းမှာနေခဲ့ကြတာပါပြီးခဲ့တဲ့မေလ14ရက်နေ့ကမုံတိုင်းဟာတနအင်ကို၄တိုက်နှုန်း250ကီလိုမီတာအထိတိုက်ခတ်ခဲ့ပါတယ်။မုံတိုင်းရဲ့သူတို့တဲတွေတစားစီပြက်စီပြိုလဲသွားရပါတယ်။အခုတော့ဒေါ်ဦးတင်မြဟာသူညီမမိသားစုက3ယောက်၊သူ့သမီး2ယောက်၊သမတ်1ယောက်၊မိ2ယောက်စုစုပေါင်း8ယောက်တို့နဲ့အတူယာယီတဲလေးထဲမှာအတူနေနေရတာပါ။သူတို့စားဝတ်နေရေးကိုတော့အသေးအတန်ရုန်းကန်နေရလို့ကလေးတွေရဲ့ကြောင်းကြိုပိုးစရိတ်တွေကျောင်းသုံးပစ္စည်းရဲ့အတွက်အကုန်ကျခံပြီးကျောင်းမပို့နိုင်ကြတော့ပါဘူ
းကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်တဲသိမဝင်နေတော့ဘူးမိသားစုကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်စပိန်ကမဝင်နိုင်ဘူးမိဘတွေကလည်းစားဖို့ရှာနေကြတယ်သားသမီးတွေကကျောင်းမပို့နိုင်တော့ဒီကလေးတွေအတွက်စာအုပ်တွေလွယ်အိတ်တွေအဲ့လိုမျိုးကြီးကူညီစေခြင်းနဲ့ဒီကလေးတွေဒုက္ခခံပြီးတက်ရတက်ရဒီကလေးတွေကိုနောက်မကျစေခြင်းနဲ့တက်နိုင်တဲ့သူတွေထားနိုင်တယ်လို့မတက်နိုင်တဲ့သူတွေလိမ့်ကြမှာစိုးရိမ်နေ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဆန်ကလုံးမုံတိုင်းမိုးခါတန်းကိုခံခဲ့ရပါတယ်။မုံတိုင်းကြောင့်တေဆုံးသူအနည်းဆုံး146ဦးရှိရဲလို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပေမဲ့ဒီချက်လည်းပိုများနိုင်ပါတယ်။အင်ချီပေါင်း2သိန်းကျော်လည်းပျက်စီးဆုံးရှုံးခဲ့ရတယ်လို့အေအေကခန့်မှန်းထားပါတယ်။ကျောင်းရချီလည်းပျက်စီးသွားခဲ့ပါပြီ။အခြေခံပညာကျောင်းပေါင်းအနည်းဆုံး 1,300 လောက်ပျက်စီးသွားတယ်လို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးလာသိန်းကပြောပါရယ်။အဲ့ဒီတဲကကျောင်း988ကျောင်းကိုအာဏာပိုင်တွေကပြန်လည်ပြုပြင်ပေးထားပြီးဖြစ်တယ်လို့လည်းသူကဂျွန်လာကုံမိုင်းလုံးကပြောထားပါရယ်။မှုန်တိုင်းတန်တင်ဒေသကကလေးငယ်တချို့ကတော့မှုန်တိုင်းတဲမပါသွားလို့မပျက်စီးပဲကျန်ခဲ့တဲ့နေရာလေးတွေမှာစုပြုံပြီးကျောင်းတက်နေရတာပါ။မိုးရသည်ဖြစ်ပေမဲ့အမိုးကအလုံးလောင်းမရှိရကြောင်းမိုးရွာရင်ကျောင်းပြန်ဆင်းပေးလိုက်ရပါတယ်ဒေါ်တန်းန်းလေးမှာကျောင်းနေရွယ်ကလေး၄ယောက်ရှိပါတယ်သူတို့မိသားစုကတော့ပုံတကြုံမျိုးနဲ့ကျောက်စိတ်ကျူရကဖြစ်ပြီးအိမ်ကတော့မှုန်တိုင်းနဲ့ပတ်သွားပါပြီဒါပေမဲ့သူ့ကလေး၄ယောက်ကိုတော့ဗင်းနီးနဲ့ဖြစ်ဖြစ်ကျောင်းရအောင်ထားဖို့သူဆုံးဖြတ်ထားပြီးသားပါအငယ်ဆုံးကလေးက KG သာရှိသေးပေမဲ့မုံတိုင်းတင်သားလို့ပျက်စီးနေတဲ့သူတို့အကြောင်းလေးစီကိုနေ့တိုင်းနိုင်ယူဝက်လမ်းလျှောက်ကြောင်းတက်နေကြရပါတယ
်။ပျက်သွားတယ်လေစာတင်ကြောင်းကဟို
စာတင်ကြောင်းကတော့ပျက်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှအောင်မကျန်လိုက်တော့ဘူးအကုန်လုံးပါသွားတာ။အခုကလေးတွေလည်းကြောင်းတက်နေရတာခွဲပြီးတော့တက်နေရတာစာတင်ကြောင်းမရှိတော့လို့ကလေးကြောင်းတက်ရတာလည်းဘလို့အဆင်ပြေပါလဲ
ကျောင်းတွေကိုတေချာပြင်ဆင်ခြင်းမရှိဘဲအချိန်မကျန်ခင်ပြန်ခွင့်လိုက်တဲ့အပေါ်မှာလည်းဝေဖန်တာတွေရှိနေခဲ့ပါတယ်။ဦးလှသိန်းကတော့ရခိုင်ပြည်နယ်ကကျောင်းသားအားလုံးနီးပါးကျောင်းပြန်တက်နိုင်နေပြီလို့ဂျွန်လာကုံမိုင်းလောက်ကဂုံယူပြီးပြောထားပါသေးတယ်။အခြေအနေကိုတေချာကြည့်ကြည့်မယ်ဆိုရင်တော့ဒါမှမဖြစ်နိုင်ဘူးထင်ပါရဲ့။ရခိုင်မှာတကယ်ကျောင်းပြန်တက်နိုင်တဲ့ကျောင်းသားအရေးအတွက်ကိုသိနိုင်ဖို့ကခက်ခဲပါတယ်။ Mim Yaga, a lady and Yasiama, Masugaro, a denego, Janda, the well laube, Lajan, the nine, Lobio Biabare. Tilo, Jesse, Kerrija, Clary, then Jay, Tigai Magole, Duma, Soy, Nibare.
On nine, Amy, owing, it is it one, you see a Kajaro.
ဘာကြောင့်မလဲတရားလောက်ဆိုလို့ရှိရင်50လောက်ပဲကျောင်းရောက်တာမျိုးတွေလည်းရှိပါရဲ့ရှင်ခလေးတွေမှာကျောင်းသားတဝက်လောက်ပဲလာပြန်တက်နိုင်တယ်လို့ပြောပြပါရယ်ဒီလိုအပြည့်စီအခက်ခဲတွေကြောင့်ခလေးတွေတောင်မရောက်နိုင်တာမျိုးတွေအများကြီးရှိပါရဲ့ရှင်ဘယ်လိုမျိုးပြန်လဲထူထောင်ရေးရနောက်ကြနိုင်မယ်ဆိုရင်တော့အခုဆိုလို့ရှိရင်ကျမတို့ကျောင်းတက်တာလဲဂျွန်တတိယပထမရောက်နေပြီပေါ့နော်ကျောင်းလဲထူထောင် ဒီကနေ့ကျွန်တော်တို့ရဲ့ဒီဆိုင်ကလုံးမုန်တိုင်းမူခနောက်ဆက်သွားတဲ့တခြားအရာတွေလည်းရှိပါသေးတယ်။ဆိုင်ကလုံးမုန်တိုင်းမူခနောက်ဆက်သွားတဲ့တခြားအရာတွေလည်းရှိပါသေးတယ်။ကျောင်းနေမှာတင်ယုံညွန်းတဲ့မိတ်ဆက်တွေလောက်ခဲ့ပေမဲ့မုန်တိုင်းတန်တင်းတွေသာကဆရာဆရာမတွေကတော့မတတ်နိုင်ခဲ့ကြပါဘူး။အဲ့ဒီတဲကဆရာမမဆုက
ဒီမှာလည်းဆိုတော့ဂရိတ်နိုင်းပဲပြောပါမယ်ရှင်ဂရိတ်နိုင်းမှာဆိုရင်ဒီဟိုပေါ့တက်စ်ဘုတ်ကကြတော့အရင်တော့ဆိုလို့ရှိရင်ကျမတို့သင်ရိုးသက်မှာ83နဲ့လာရရှင်အခုကြတော့သင်ရိုးသက်ဂရိတ်နိုင်းအင်္ဂလိပ်စာမှာဆိုရင်လည်းအသက်တင်များရရှင်အင်္ဂလိပ်စာတော့သင်ရှားတော့ဗောနော်အင်္ဂလိပ်စာသင်ရှားပဲထားပါဦးနော်ဖတ်စာဖြစ်တဲ့သိပ္ပံမှာဆိုရင်တော့မှပဲကျမတို့ရေးစနစ်နဲ့မတူပဲနဲ mean only. So the name machine at the Ara Jaramia can you bar it? A good hospital over the Niger.
The name of the Kayabi, me, Siarigaro, Trotan and the Lao Josa, the main Nijaya Mababe, D. Josa Guro, Janari Kanjaya Maba. ရခိုင်ပြည်နယ်ဟာကာလာအတော်ကြာဖွင့်ပြမှုမရှိခဲ့ဘူးဆိုတာကိုတက္ကသိုလ်ဝင်တဲ့စာမင်ပွဲအောင်ချက်အတော်လေးနှိပ်ကြခဲ့ရကိုကြည့်ပြီးသိနိုင်ပါတယ်။မကြသေးခင်နှစ်တွေတုန်းကမှအောင်ချက်တွေတက်လာခဲ့ရပါ။ပညာရေးမှူးဟောင်းဦးအောင်တန်းကြီးကတော့ဒီနှစ်မှာစနေတန်းဆောင်ဝယ်ဖြစ်မဲ့ကျောင်းသားတွေအတွက်စိုးရိမ်နေပါတယ်။လာမယ့်20ပညာတက္ကသိုလ်ဝင်စာမှုပွဲကြခါတော့ခုနကကျွန်တော်တာကြီ
textbook တော့မဆုံးသေးဘူးတော့အဲ့တော့ကျနေနေတော့လို့အမပိုးပြီးအချက်ကျဒီနေ့အတွက်ပိုးလို့ရင်းနေစရာဖြစ်နေတယ်ဗျာပညာရေးဆိုတာကတော့ပညာရေးကတစ်နှစ်နောက်ကျရင်တစ်နှစ်အရောက်နောက်ကျကြံခဲ့တယ်
ဆံကလုံးမုံတိုင်းမိုးကဟာရခိုင်ပြည်နယ်လူဦးရေရဲ့တဝက်လောက်အပေါ်ထိခိုက်စေခဲ့ပြီးပြည်နယ်ရဲ့စုရန်ကီလိုမီတာ1000လောက်ကိုရေလွှမ်းမိုးစေခဲ့တယ်လို့ UNDP ကထုတ်ပြန်ပါတယ်စစ်တပ်ကကမ္ဘာကူလာသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ကိုလည်းပိတ်ပင်ထားတဲ့အတွက်ပြန်လည်ထူထောင်ရေးကလည်းနှစ်ချီကြာနိုင်ပါတယ်တခြားမိခင်တွေလိုပဲဒေါ်ဦးတင်မြားကတော့သူ့မိရဲ့ကြောင်းပြန်တက်နိုင်မှုအတွက်အကူအညီတွေကိုစောင့်မျှော်နေပါတော့တယ
်ခလေးတွေစနစရာကောင်းကောင်းတဲ့ကျောင်းကျက်ဖို့ငိုကြတယ်တောင်းကြတ
ယ်ခလေးတွေတော်တော်တနာစရာကောင်းတယ်ကျောင်းတွက်ဖို့တောင်းရတယ်ငိုကြတယ်တက်နိုင်ရင်ဒီခလေးတွေကိုကျောင်းပြန်တက်နိုင်အောင်ကြိုးစားပေးစီခြင်းနဲ့အကူအညီတွေပေးစီခြင်းနဲ့ခလေးတွေကညံကောင်းနေအရေးသေးလဲကောင်းနေခလေးငယ်တွေကိုဒီတစ်နှစ်ကြောင့်မကြံခဲ့စီခြင်းစောင့်မပေးစီခြင်းပါ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုသံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒုသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမောခတန်တဲ့ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးခဲ့တဲ့တို့တန်စီစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်တရုတ်မြန်မာနယ်စပ်မှာအခြေစိုက်ခဲ့တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြည်သူ့အတံလွင့်ဌာနမှာအလုံးလုတ်ခဲ့သူနီမော်ရဲ့တိုင်းရင်းသားဒေသအတွေ့အကြုံတွေကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတင်ပြပေးထားပါတယ်
လက်နက်ကင်ဒေါ်လာရင်းကနေစပြီးတော့ဒီမိုကရေစီရေးမှာပါဝင်လှုပ်ရှားခဲ့ကြသူအတီတီကသူတို့ရဲ့တွေ့ကြုံတွေကိုစောင့်တည်ပြန်ပြီးရေးထားလေရှိကြပါတယ်ဒီဘက်တော့အဲ့ဒီတွေ့ကြုံတွေကိုကြောပေးဖို့ဖိတ်ခေါ်ထားသူကတော့စာရေးဆရာမနေမောဖြစ်ပါတယ်ဆရာမကစောင့်တော့ကျွန်တော်တို့ဒီရေးခဲ့ပါတယ်ပထမအုပ်ကတော့မငိမ့်မချမ်းမစိမ့်မလန်တင်းတက်ကလေးပြည်သူတွေဆိုတဲ့စာအုပ်ဖြစ်ပါတယ်ဒုတိယစာအုပ်ကတော့ထင်းယူစိမ့်မလန်တောက်စလပ်ပန်းဒီဒီကောက်ပွင့်လေဝေစီတဲ့ရေခဲတောင်ပေါ်ဒေါ်လာတဘို့ဆိုပြီးစာအုပ်လို့ကျွန်တော်တို့ထုတ်ဝေထားပါတယ်ဒါသူ့ရဲ့တွေ့ကြုံတွေကို share ထားတာပါဆိုတော့ဆရာမရေဒီဆရာမရေးခဲ့တဲ့စာအုပ်ကလေးအကြောင်းအကျဉ်းတော့ပေါ့နော်ကျွန်တော်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့ရှင်ဒီလွန်ခဲ့သောနှစ်40ကျော်ကတမိုင်းချောင်းဖြစ်ရမှာကိုတို့အတွေ့ကြုံတွေကျွန်မဟုတ်တည်နေခြင်းတဲ့သဘောပေါ့အထူးသဖြင့်ဆိုတိုင်းရင်းသားတွေရဲ့ဘဝတွေပေါ့နော်လူတွေအရောက်ပေါက်နေတဲ့ဒီဝေးလံတီခေါင်းတဲ့တောင်တန်းကြီးတွေပေါ့တိုင်းရင်းသားတွေအကြောင်းကိုသိခြင်းလို့ပေါ့နော်သိစေခြင်းလို့ပေါ့ကျွန်မအဲ့ဒါကြောင့်မလို့ရေးသားခဲ့တာဖြစ်ပါတယ်ဟိုတိုင်းရင်းသားတွေရဲ့ရွာတွေရောက်တဲ့အခါတချို့ရွာတွေဟာဟိုတော်တော်ကိုဟိုတွေပေါ့အခြေအနေဆိုးတယ်ဟိုကိုတော်လုံးနေနေရဟိုဘလို့လဲဆိုရင်တကယ်ဂယုနာတက်ဆရာကောင်းတာအခုဝါးနေတဲ့ချားစီပဲဟိုဘလို့လဲဆိုတော့သူတို့ကအမျိုးသမီးဆိုလို့ရှိရင်ဒီပရိဒိနဲ့ဖုံးထားတယ်ပေါ့နော်ဂျင်ဘတ်ကို
အဲ
့တော့အမျိုးကြတော့နာဂတွေလိုပဲလန်ကွတ်တိနဲ့အဲ့သူတို့ကရောက်သွားတဲ့အချိန်မှာတောင်းရပေါက်နေတာတော့ပိုက်တောင်းနေတော့အဲ့မှာမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်သူတို့ကငွေဆေးရံလေးတွေရှိတယ်အဲ့ဒီဆေးရံလေးတွေမှာဆေးရွက်ကြီးတွေတိတ်တာဝါဆေးရွက်ဆိုတာတအားနာအဲ့အဟိုထောင်းထောင်းထောင်းတော့လိုက်သူချင်းနေပြေးတယ်အချင်းမောင်းလာအဝေါ်လေးပြေးအဲ့လိုပြောတော့အဲ့ဒီဝါဆေးရွက်ကြီးတွေကိုဆေးရံထဲမှာထည့်တော့ပြီးမိမရောယောက်ျားရောကလေးတွေရောအကုန်တုံးလုံးလေးတွေနဲ့ဟိုအမလီတခါတည်းမကြည့်ရဲခါဆိုကျမတို့ကကြိုးပိုးအိတ်တွေနဲ့ဟိုကွယ်ထားတာပေါ့နော်အဲ့လိုမျိုးကွယ်ထားတော့ကျမတို့လိုက်ဖို့တဲ့ဒီဟိုဝါတွေရှိရဲဟိုလမ်းပြနဲ့စကပြန်ပေါ့သူတို့က
ဟုတ
်မလိုဝါလိုတက်တယ်တယောက်ကဆိုလို့ရှိရင်ကျွန်းဆွေပွဲမှာပါတဲ့ရေဘုံငိုကတ်ဆိုတာလေတန်လုံးပြည့်ချန်ပီယံ
ဟုတ်
ငိုကတ်ကအခုထိအသက်ရှိသေးတယ
်ဟုတ်ဟုတ်ကျွန်မဒီအပြစ်ခတ်ရစဲတဲ့ကာလကလေးတွေရဲ့ပညာရေးနဲ့အပြစ်ခတ်မကြဆဲမိပါဘောနော်အပြစ်ခတ်မကြဆဲမိမှာကလေးတွေရဲ့ပညာရေးကျွန်မဘလူးရက်ပွားတယ
်ဟောတော်တော်ကွာတော့ဆရာရဲ့အပြစ်ခတ်မကြဆဲကြရဆိုလို့ရှိရင်တော့ဒီဝါနယ်မှာပဲဖြစ်စီဒီကချင်ဒေသမှာပဲဖြစ်စီဟိုကြောင်းနေရာလေကောင်းကောင်းမရှိပါဘူးတကယ်ကိုတဲဆုပ်တဲပြတ်ပါပဲနောက်အပြစ်ခရဆဲနေပြီးရောကြောင်းတွေကိုကောင်းကောင်းဆောက်ကြတယ်လေအဲ့ဒီဖွံ့ဖြိုးရေးတွေစလုပ်တာလုပ်တော့ကြောင်းဆိုလဲအကောင်းကြီးဆောက်နေန
ော
က်ဆေးဟိုဆိုလဲတကယ်အရင်အခြေတွေကတိတ်ခောက်ကာထားတဲ့ဆေးဟိုဆိုရင်အခုအချိန်မှာအကောင်းစားကြီးဆောက်လိုက်တယ
်ဟု
တ်အဲ့အဲ့ဒါအကုန်ကောင်းလာတယ်ဥမာကြောင်းတို့ဆေးယုံတို့ဟိုကိုယ့်ရဲ့နေထိုင်မှုအဆောက်အအုံတွေအရလည်းအရင်တိတ်ခေါက်အိမ်တွေပေါ့နော်ထင်းရှူးတိတ်ခေါက်ကိုဖြန့်ပြီးတော့အဲတက်ကယ်မိုးထားတဲ့အိမ်ကနေပြီးတော့မှထင်းရှူးသားပြားအဲ့ဒါနဲ့ကပြီးတော့အုတ်ကြမိုးတဲ့အိမ်တွေဖြစ်အကုန်ပြောင်းတာ
အဲ့
လိုမျိုးဆိုတဲ့အခါကျတော့ငင်းကြီးလည်းရလာရောလမ်းတွေပေါက်လာတာပေါ့တေးဥပြူလည်းတေးဝင်သွားလို့ရလာတယ်လေ
ဟို
အရင်တော့ကငင်းကြီးမရခင်တော့ကျတော့ဒါသဘုံသကန်းနေဆိုပြီးတော့လေဟိုပတ်စပို့တွေဗီဇာတွေဘာမှမရှိဘူးတေးဥပြူတယ်လည်းဝင်ခွင့်မရှိဘူးပေါ့နော်အဲ့ဒီရလာတေးဥပြီမှာဝင်ပြီးတော့ဟိုဈေးဝယ်လို့ရသွားတယ
်။အဲ
့လိုတက်တာချင်းကြီးလာတော့ပေါ့နောက်တစ်ခုကဒီအမေအိုတွေပေါ့နော်ဟိုလျှက်စစ်မီးတော့မှအသက်80 90အထိမမြင်ဘူးတဲ့အမေအိုတွေကလျှက်စစ်ကိုမြင်ဘူးလား။ဟု
တ
်။လျှက်စစ်မီးသုံးဆွဲနိုင်လာတယ
်။
ဟုတ်။အဲ့လိုမျိုးအနေထားရှိပေါ့နောက်ပြီးတော့သူတို့ကဟိုတိုက်ပွဲမှာဒဏ်ရပြီးကုသသမီးတွေအကုန်လုံးကကို့ဆွေမျိုးတွေကဟိုဒုက္ခတဖြစ်ကြသေးကြကြေကြနဲ့ဟိုနောက်တော့လဲတွေလည်းပြက်ရာတွေလည်းပြက်အဆောက်အအုံအိမ်တွေရောပြည့်တာပြက်တဲ့ခါကျတော့သူကငင်းကြဲယူလိုက်တဲ့အချိန်ကျတော့ဟိုတည်ငြိမ်လာတဲ့ခါမှာသူကအဆောက်အဦတွေကဆောက်နိုင်လာတာပေါ့အေးစီဆောက်ဟုတ်ဟုတ်အဲ့ဒါကငင်းကြဲတဲ့ခါကျတော့ဒီဟိုအမေအူကြီးတွေလည်းဟိုငိုတာယိုတာကလေးတွေရောဟိုထမင်းမဝလို့ငိုတာအပြည့်ခတ်တန်ကြားလို့ငိုတာဟိုစိတ်အားငယ်တာမရှိတော့
ဟုတ်ဟုတ်ဟုတ်ဆရာမဆရာမဒီဝါကိုဆရာမတို့ပြန်သွားကြအောင်အရင်နေခဲ့တဲ့ဝါနဲ့ဆရာမတို့အပြစ်ခရရဲ့ဆက်ပြီးကာလနဲ့ဘလို့များပေါ်သွားလဲဆရာမဘလို့တွေ့လိုက်ရဆရာမစိတ်ထဲမှာဘလို့ခေါင်းစား
กว่าแล้วเสียไอ้อมค้าแม่ตะเก๋โหฮ่องกงนู่บ่าโปงซาမျိုးล่ะบ่เนาะไอ้หลุမျိုးหว่าบ่ตลอดโหตู้แต่ผ่นอยู่ล่ะก้านี่สร้าก็ตะเก๋ไอ้นี่มาတော့โหก้าอกางซานี่ดิบ่เนาะโหไอ้หลุမျိုးนี่วิตอกนี่แหละป่าล่ะบ่ไอ้หลุမျိုးนี่ไอ้เส้นเนี่ยก้านี่ยีเว้ยซีอ่ะนอกไตจี้นี่สว่าอจี้นี่ผิดล่ะอะอย่างน้องอ่ะจะတော့ชွန့်กาပြီးတော့ตะเก๋มูเอ้ยติมารุแหละไอ้หลุเว้ยအတန်လွှင့်အောင်တော့မှာကျမတို့အိမ်တော်ကြတော့အဲရှုံးကပြီးတော့တက်ကြမိုးတဲ့အိမ်နဲ့ပဲကျမတို့ဆက်နှစ်နှစ်လုံးလုံးနေခဲ့တာဝါရီတောက်နှစ်30ငင်းညာရေးပွဲတော်ဖိတ်ခံရလို့ကျမတို့လည်းရောက်သွားရောအဲအဲ့မှာတိုက်ကြီးတွေကလည်းအကြီးကြီးတွေပေါ့နော်ရောက်တယ်ဟုတ်ကဲ့အဲ့လိုနဲ့ပေါ့နော်ပထမတော့သူတို့ကလည်းဝင်ခံပါတယ်ပထမတော့လေကျွန်တော်တို့ဘိန်းတွေကစိုက်စိုက်ပြီးတော့ရတဲ့ပတ်စံပေါ့နော်အဲ့ဒီကနဲ့သူကဒီဒေတာကြီးကိုသူတို့ကျိုးစားစားနဲ့လုတ်ခဲ့တယ်ပေါ့ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ဘိန်းလုတ်တယ်လို့ပြောရင်ကျွန်တော်စိတ်ဆိုးတယ်တဲ့ကျွန်တော်တို့မလုတ်တော့ဘူးတဲ့
ဟုတ်ရှင်မအခုဒီအရင်တော့ကလည်းဘဝဒီသားမှာရောကချင်ဘက်မှာရောရှင်မနေခဲ့ဘူးတဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့မကြာခဏကြားရလေရှိတဲ့ဗမာလူမျိုးကြီးဝါဒကျင့်သုံးတယ်ဆိုတာကဒီအောက်ခြေတိုင်းသားတွေအစ်စ်မှာရောရှင်မသူတို့ရဲ့သဘောထားသူတို့အမြင်ဘယ်လိုများတွေ့ရပါလဲရှင်မ
သူတို့ကတော့အောက်ခြေတိုင်းရင်းသားတွေကဘယ်သူမှဆိုချစ်ခင်တာဒီဘယ်သူမှဘာလူမျိုးရဲ့လို့လည်းမမြင်ဘူးရဲ့သူတို့ကတကယ်ပြောလို့ရှိရင်တော့အင်တာနေရှင်နဲ့စိတ်သက်ပေါ့နော်တကယ်လို့သူတို့ကအရန်ကိုအစ်စ်ပြင်းနဲ့စိတ်သက်ကိုပိုင်ထားတာ
ဟုတ်
ပိုင်ထားတော့ကျမအခုဆိုလို့ရှိရင်တချို့လူတွေပြောပြောနေတယ်ပေါ့နော်အဲဗမာလူမျိုးကြီးကတော့ကျင့်သုံးနေကျင့်သုံးနေဆိုတော့ကျမလက်မခံဘူးလို့ဘာကြောင့်လဲဆိုတော့ဒါလုံးဝလည်းမဟုတ်ဘူးလို့မြန်မာဗမာလူမျိုးကြီးဝါဒကိုဗမာကောင်းဆောင်တဲ့အကျင့်တို့ဗမာတွေအားလုံးကောင်းစားနေပြီလို့အခုကအဲ့ဒါလည်းမဟုတ်ဘူးလို့မဟုတ်ဖက်နဲ့တကယ်တော့ဒီအာဏာရှင်ဝါဒပဲလို့ဗမာလူမျိုးကြီးဝါဒဆိုတာမရှိဘူးလို့ကျွန်မအဲ့လိုပဲမြင်တယ်အဲ့ဒီဂျွာတွေသွားတိုင်းလဲဘယ်သူကမှဗမာဟဲ့ဆိုပြီးတော့လဲဟိုတခွန်းမှမမေဘူးဗာလူမျိုးလာလာတရုတ်လာလာဗမာလာလာခင်တတ်တယ်ချစ်တတ်တယ
်ဟုတ်ဟု
တ်ကျွန်မသွားတာနေဆက်ရဲ့ကြေးရွာတွေပေါ့နော
်ဟုတ်ဟုတ်ကျွန်တော်ဆက်မအခုကြာတော့လေနိုင်ငံရေးအစ်စ်မှာကြာတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့တောင်းဆိုနေကြတာပေါ့နော်ဆိုတော့ဆက်မဒီတိုင်းရင်းသားတွေရဲ့အောက်ခြေမှာဖြစ်တဲ့ပြည်သူတွေတိုင်းရင်းသားပြည်သူတွေရဲ့သဘောထားနဲ့အဲ့ဒီနိုင်ငံရေးတောင်းဆိုချက်တွေကိုပေါင်းစပ်ပြီးစဉ်းစားလိုက်မယ်ဆိုရင်ပေါ့နော်ဆက်မအနာဂတ်အတွက်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်တဲ့လဲဆက်မထင်
ဟုတ်ကဲ့ဟိုကျမကတော့ဖွဲ့စည်းပုံအခြေခံဥပဒေကြွားတင်သူလည်းမဟုတ်ပါဘူးဒါကိုဇောင်းပေးပြီးတော့လေ့လာသူလည်းမဟုတ်ပါဘူးဒါပေမဲ့ကျမအမြင်လေးတစ်ခုနှစ်ခုတော့ပြောပြပါမယ်ဖွဲ့စည်းပုံဆိုတာကလည်းဟိုမိုးပေါ်ကျလာတာမဟုတ်ဘူးလေလူကပဲရေးဆွဲထားတာဆိုတော့ဒါလူကလိုအပ်ရလိုအပ်သလိုပြုပြင်တာပြောင်းလဲတာဒီဖွဲ့စည်းပုံအချက်လက်တွေကိုထုတ်နှုတ်တာပြုပြင်တာပြောင်းလဲတာဆိုတာကတော့လိုအပ်မှာပဲလုံလုံသွားမှာပဲလေကျမကြောက်တာဘယ်တိုင်းဒီမှမဆိုအပီစီဖွဲ့စည်းပုံဆိုတာမရှိပါဘူးမရှိတဲ့ခါကျဒီလိုပဲလုံရင်းနဲ့ဟိုလုံးလို့မရတာလေးကိုပြင်သွားလိုက်ပြင်သွားလိုက်နော်ထောင်ရှိဖွဲ့စည်းပုံကြီးရလဲအဲ့လိုပါပဲဟိုပြင်စရာတွေအများကြီးပါလူတွေမကြိုက်တာလည်းအများကြီးပါဘာတွေဘလို့ဆိုတော့လူတိုင်းသိပါတယ်ဟုတ်ဟုတ
်ဟုတ်အစမလို့ကြောက်အခုဒီစမလက်နက်ကင်တိုက်ပွဲဟိုတဲ့အဲစာနယ်ဇင်းသမားတယောက်ပေါ့နော်တို့တော့လဲအဲ့တော့ကွန်မြူနတီပါတီအောက်ပါစာနယ်ဇင်းသမားတယောက်အနေနဲ့ဆက်မဖြတ်တန်းခဲ့တယ်ပေါ့နော်ဖြတ်တန်းခဲ့တဲ့ဒုတိယအနေနဲ့အခုလည်းဆက်မရဲ့ပြစ်ချင်လို့ပြန်ရေးတဲ့စာရေးဒုတိယအနေနဲ့ပေါ့နော်စစ်တပ်ပါဝင်လက်ရှိဆောင်ရွက်နေကြတဲ့နိုင်ငံရေးအင်အားစုအသီးသီးဆက်မဘာများပြောချင်ပါသလဲ
ဟုတ်ကဲ့ကျွန်မပြောချင်တာကတော့နှစ်ဖက်ကတော့ဟိုပေါ့ညှိနှိုင်းလို့မရလို့အပြန်လာတိုက်နေကြတာပေါ့နော်တမီတဲ့နေတည်တဲ့တောက်တဲ့ပြည်သူအချင်းချင်းဖြစ်တာ哦နောက်ပြီးတော့ဟိုဘယ်ကိစ္စမဆိုပေါ့နော်ဟိုငါသူဆိုတဲ့အစွန်းနှစ်ဖက်ရှိပါတယ်ဒီနှစ်ဖက်ကိုရှောင်နိုင်လို့ရှိရင်တော့ဒီတိုင်းပြည်ကြီးကဒီကျမတို့မြန်မာပြည်ကြီးကဟိုဖွံ့ဖြိုးလာမှာပဲတိုးတက်လာမှာပဲတည်ငြိမ်သွားမှာပဲ
ဟုတ်ဟု
တ်အဲကျမအဲ့လိုပဲမြင်ပါတယ်
ဟုတ်ဆရာမဆရာမအများကြီးကျေးဇူးတင်ပါတယ်ဆရာမ
ဟုတ်ကဲ့ကျွန်မလည်းဒီလိုပြောခွင့်ရလို့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့တွေ့ကြုံတွေကိုကြောက်ဝင်သွားပြီးတော့ဆရာမနင်တော့ဖြစ်ပါလေကျွန်တော်လည်းပေါင်းပါမယ်
တင်မောင်တန်းတင်ဆက်ပေးခဲ့တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာရှင်မကြခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားကဏ္ဍဥရုယာသီနဲ့အနာဂတ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်ဗီယိုရဲ့အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီယိုမြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 9885က line to meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပါကစ္စတန်မှာရွေးကောက်ပွဲစီယုံလှုပ်ရှားမှုဘုံခွဲတိုက်ခိုက်ခံရတဲ့အတွက်လူဒါဇင်နဲ့ချီအသက်ဆုံးရှုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရွေးကောက်ပွဲအကြိုကာလအာဏာရပါတီနဲ့အတိုက်ခံမှုအကြမ်းမှာပဋိပက္ခတွေဖြစ်ပွားနေပါတယ်။ဒီလိုအကြောင်းအရာတွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်။
ပါကစ္စတန်အနောက်မြောက်ဘက်အာဖဂန်နစ္စတန်နယ်စပ်နဲ့နီးတဲ့ခိုင်ဘာပတ်တန်ခွာပြည်နယ်အတွင်းကဘာဂျဝါမြို့မှာပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့တနင်္ဂနွေနေ့ကရွေးကောက်ပွဲအတွက်စီယုံလှုပ်ရှားနေသူတွေကို IS Islamic အကြမ်းဖက်သမားတွေကအထေခံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ပြီးခဲ့တဲ့အင်္ဂါနေ့ဩဂုတ်လ2ရက်နေ့အထိသေဆုံးသူအနည်းဆုံး56ဦးရှိသွားပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုအတွင်းလူပေါင်း130ကျော်ဒဏ်ရာရရှိခဲ့ပါတယ်အယူအဆပြင်းထန်တဲ့ရှီယိုဇွဲအစ္စလာမစ်ပါတီတစ်ခုဖြစ်တဲ့ဂျမက်ဥလမာအစ္စလာမ်ဖက်ဇယ် JUIF ပါတီဝင်တွေနဲ့ထောက်ခံသူတွေစုဝေးရောက်ရှိနေချိန်မှာအထေခံဘုံခွဲသမားကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ JUIF ပါတီဟာလက်ရှိအာဏာရယူထားတဲ့ဝန်ကြီးချုပ်ရှီဘာရှရီဖ်ရဲ့အဓိကမဟာမိတ်ပါတီတစ်ခုဖြစ်ပြီးတပ်ပေါင်းစုဝင်ပါတီလည်းဖြစ်ပါတယ်။ဒီနေ့ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်တွေကထုတ်ဖော်ပြောဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး American ပြည်ထောင်စုကတော့အပြင်းအထန်ရှုံချလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Mella ကအခုလိုပြောဆိုခဲ့ပါတယ်။
We condemn in the strongest terms the attack in northwestern Pakistan on
Pakistan ma tineng ngone ni dong ga ngengay yi ya su yong lut sha mu apo a chan phe tai khai ta ko jano ru a pyin than shauk cha ba de တေဆုံးသူထိကြိုက်ဒဏ်ရာသူတွေအတွက်လည်းအလွန်ပဲဝမ်းနည်းမိပါတယ်။ပါကစ္စတန်ပြည်သူတွေဟာအကြမ်းဖက်သမားတွေကြောင့်အပြင်းထန်ခံစားရပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကနေအမြန်ဆုံးပြန်လည်ကောင်းမွန်လာအောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ပါတယ်။ဘယ်နိုင်ငံမှမှဒီလိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုမျိုးမခံစားရသင့်ပါဘူး
။2022ခုနှစ်ဧပြီလတည်းတုန်းကဝန်ကြီးချုပ်အမရခန်ကိုလွှတ်တော်မှအယုံအကြည်မရှိအဆိုတင်သွင်းပြီးဖြုတ်ချခဲ့ပါတယ်။အဲ့ဒီနောက်လက်ရှိအာဏာရယူထားတဲ့ဝန်ကြီးချုပ်ရှီဘာရှရီဦးဆောင်တဲ့အစိုးရတက်လာပါတယ်လူထုထောက်ခံမှုများတဲ့ဝန်ကြီးချုပ်ဟောင်းခံတဲ့သူ့ရဲ့ PDI ပါတီကရွေးကောက်ပွဲစောပြီးကျင်းပပေးဖို့တောင်းဆိုဆန္ဒပြနေခဲ့ပါတယ်ပြီးခဲ့တဲ့မေလတည်းတုန်းကတော့ဝန်ကြီးချုပ်ဟောင်းခံကိုအဂတိလိုက်စားမှုအပါအဝင်အခြားမှုတွေနဲ့တရားစွဲဆိုခဲ့ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အတွက်အကြီးကျုံးတွေဖြစ်ခဲ့ပြီးသေချာဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်ပါကစ္စတန်မှာအခုလိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲတစ်ဖက်မှာလည်းအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတံကိုညှဉ်းဆဲနေရတာဖြစ်ပါတယ်။ပါကစ္စတန်တာလီဘန်အပါအဝင်အစ္စလာမစ်အစွန်းရောက်အဖွဲ့တွေကပါကစ္စတန်ကိုအစ္စလာမစ်စီမင်းအနေနဲ့အုပ်ချုပ်ဖို့လိုလားနေတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ပါကစ္စတန်မှာရွေးကောက်ပွဲမတိုင်မီကာလနိုင်ငံရေးပဋိပက္ခတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်း2024ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်မီလက်ရှိအာဏာရဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရနဲ့အတိုက်အခံတွေအကြောင်းတင်းမာမှုတွေဖြစ်နေပါတယ်။အတိုက်အခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယန်နဲ့သူ့ရဲ့သားဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ပါတီကရွေးကောက်ပွဲကိုလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရလက်အောက်မှာမလုပ်ဘဲဂျာနီဂျာပြအစိုးရတရားအောက်မှာကျင်းပဖို့တောင်းဆိုနေပြီးလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ ကနပ်ပြပွဲတွေဖြစ်ပွားနေပြီးတိကျတဲ့ဇူလိုင်လ20ရက်နေ့စနေနေ့တုန်းကလည်းစန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်ဒီဂယုံနေဖြစ်ခဲ့ပါတယ်။ PMP ပါတီရဲ့တွဲဖက်အတွင်းရေးမှုရာဟုကပါရဇစ်ကတော့ဒီမိုကရေစီနီလန်းအရလုံဆောင်နေတာဖြစ်တယ်လို့ပြောဆိုပါတယ်။ဒါနိုတန်ထရစ်နီတီပေါ်စတီဗ်အေဗုံကျွန်တော်တို့ဒီမိုကရေစီနီလန်းအရအေးချမ်းစွ ော့ကျွန်တော်တို့ရဲ့တောင်းဆိုမှုအပေါ်မှာဆက်လက်ပြီးအခိုင်အမာယက်တည်သွားမှာပါလို့သူကပြောဆိုသွားခဲ့တာပါအခုအခါအသက်85နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟာစီနာဟာ2009ခုနှစ်ကတည်းကအာဏာရလာတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာတက်တန်းအရှိကြဆုံးဝန်ကြီးချုပ်ဖြစ်ပါတယ်ရေကောက်ပွဲ3ကြိမ်ဆက်တိုက်အနိုင်ရရှိပြီးဝန်ကြီးချုပ်တက်တန်း15နှစ်ရှိပြီဖြစ်ပါတယ်ရှိတ်ဟာစီနာဟာ1982ခုနှစ်ကဘင်္ဂလားဒေ့ရှ်ကိုပါကစ္စတန်ကနေခေါ်ထွက်ပြီးထူထောင်ခဲ့တဲ့သမရရှိတ်မူဂျီဘာရာမန်ရဲ့သမီးဖြစ်ပါတယ်အခုလိုအချိန်မှာပဲအတိုက်ခံခေါင်းဆောင်လည်းဖြစ် BNP ပါတီရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့သားခေရစ်ရာဟမ်ကိုဇူလိုင်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာပဲဒက်ကာတရားရုံးတစ်ခုကနေအဂတိလိုက်ဆောင်မှုဆွဲချက်နဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်သူဟာ2008ခုနှစ်ကတည်းကပြည်ပမှာတိမ်းရှောင်နေရသူဖြစ်ပါတယ်အခုလိုအချိန်အနေတွေကြောင့်ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲမတိုင်မီနိုင်ငံရေးပဋိပက္ခတွေပြင်းထန်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ
်။ကိုဇော်မိုးကျော်စီစဉ်တင်ဆက်ပေးခဲ့တဲ့အာရှနိုင်ငံရေးအစီအစဉ်မှာရှင်မကြခင်မှာတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှာတော့ငွေဆက်ကူတည်ထွက်လာပြီးစံစည်းထိုးတက်ဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံမှာဗဟိုဘဏ်ကနေကျပ်2000တန်ငွေစက်ကူတစ်ကိုထုတ်ဝေလိုက်ပြီးတဲ့နောက်မှာတော့ပြည်တွင်းစံစည်းနှုန်းတွေအစမတန်ခုန်တက်သွားတယ်လို့စားသုံးသူတွေနဲ့စံကုန်သည်တွေကပြောကြပါဗျ။တပတ်တွင်းလေယာထွက်ကုန်သီးနှံဈေးတွေအတက်အကျဘာတွေများဖြစ်ပွားခဲ့ပါသလဲဆိုတာလေယာစီးပွားသတင်းတွေကိုစူးစိပြီးတော့ Farmer Times Media ကတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြူရေးချစ်သူများရှင်လဲချမ်းနေကြပါစေရှင်။ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကျပ်2000တန်ထုတ်အပြီးစံစည်းအမြင့်ဆုံးရောက်လာတဲ့သတင်းနဲ့စကြင်ပါလေ။စစ်ကောင်စီဘိုဘန်ကကျပ်2000တန်ငွေစက်ကူတွေထုတ်ဝေလိုက်ပြီးနောက်မှာပြည်တွင်းစံစည်းနှုန်းတွေမြင့်တက်လာတယ်လို့စားသုံးသူတွေနဲ့စံကုန်သည်တွေကပြောပါတယ်။ကျပ်2000တန်ငွေစက်ကူတစ်တွေကိုစစ်ကောင်စီကောင်းဆောင်ကဦးဆောင်တင်ထားတဲ့မဟာရဝီဇယဖျားတိဆောက်ပြီးစီးမှုအထိမ်းအမှတ်နဲ့စစ်ဘိုလ်ချုပ်တွေကစင်ဖြူအဖြစ်ခေါ်ဝေါ်သမုတ်ကရထနန္ဒကအမိပေးထားတဲ့စင်ပေါလီအသက်တစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့ဇူလိုင်လ31ရက်နေ့ကစတင်ထုတ်ဝေခဲ့တာဖြစ်ပါတယ်။
စားတော့လို့ဒီနေ့အတူတူဘလို့ကထုတ်လို့ရမနိုင်လဲပြီးခဲ့တာဘယ်လိုကအရင်များပါတော့လေသူတို့အဓိကပြဿနာကကုန်ပြင်းလုံးကပဲအဖတ်တဲ့အပုံတက်တာနော်ကုန်ပြင်းတော့အပုံတက်တယ်ဝင်ငွေကလုံးဝတက်လာတယ်ကသူတို့လာပြီးချက်တင်းရှင်းသွားဝင်ကြီးဖောက်ပါမှုအမှန်အတွက်ကုန်ပြင်းအတုံးပြင်းလာတဲ့ဖောက်ပါနဲ့ဝင်ငွေမဖောက်ပါလိုက်တယ်မလားလေဒီလိုမျိုးများမှမရှိတဲ့ဟာကိုတက်သွားတယ်ကအဲ့လိုမျိုးဖြစ်တော့စားတော့လို့ကြာလုံးဝမလိုက်နိုင်တော့ဘူးမတည်ဘူးတော့ဘူးပဲဟိုစားလို့ရရင်ပြီးတော့ပြည်နေသားနဲ့စားနေတဲ့ပုံစံဖြစ်နေတာ။ကတည်းကလည်းအဲ့လိုမျိုးပဲရက်ကွက်တည်းမှဆိုလို့ရှိရင်ဆန်အဝါဘောက်ဝယ်တဲ့သူကအရင်များတယ်။စိုင်းသာရဘက်တူကိုစိုးပါတယ်။စိုင်းသာဘက်တူကိုအဝါကြီးနဲ့စိုင်းကျန်ပေါ်ကန်းသူလုံးဝထားရှိဘူးသူစိုင်းကြီးတော်တော်များများစိုင်းတော်များဆုတ်တာစားလို့မရှိဘူး။ရှိဘူးပေါ်ကန်းသူ။ဒီကောင်တွေမှာစန်အဝါဆိုတာဒီကွက်တည်းမှာကျွန်တော်တို့ကစားလို့ဘာမှမရှိဘူး။ဒီတကယ်နှစ်နှစ်လောက်ကတော့မရှိပါဘူး။မနေ့ကတော့နည်းနည်းလေးဖတ်သေးတယ်ဒါပေမဲ့ဒီနေ့အဆိုးဆုံးဖြစ်သွားတာ
ဆလိုက်31ရက်နောက်ပိုင်းပြည်တွင်းစားသုံးမှုများတဲ့ဆန်ဝါအပါဝင်ဆန်မျိုးစားလိုက်တအိတ်ကို7,000ကနေ10,000ဝန်းကျင်ထိမြင့်တက်သွားတယ်လို့ရန်ကုန်မြို့ကဆန်ကုန်တယ်တွေကပြောပါတယ်လက်လီဈေးကွက်မှာအနည်းဆုံးဆန်ကျန်24ပြည့်တအိတ်ကို6,500ကနေ8,500ကျပ်အထက်ပေါက်ဈေးရှိနေပြီးရှီရိုပေါ်ဆန်ထူးရှည်ကတအိတ်ကို13,000ကနေ3,500ကျပ်အထက်ထိဈေးတွေမြင့်တက်နေတာပါမြန်မာနိုင်ငံစံသမားအသင်းချုပ်ကတော့စံဈေးတွေမြင့်တက်နေရတဲ့ပတ်သက်ပြီး Sinong Tinyao, Tiny Nagudwa, Yan San Negani, San E. Nadangu, Sigua Twin, Tok Yang Bi Melu, Solana Sashianiga, Yosu Tavale.
ငါတောင်းသူပြီးတော့ထုတ်မယ်အရင်ကထုတ်ရောင်းမယ်ပြီးတော့ပြောတယ်ငါတောင်းသူရထုတ်ရောင်းမယ်ပြောရင်ငါတောင်းသူအိတ်ကတိုင်းပြည်တစ်ပြည်လုံးကတိုင်းပြည်ပြည်ရှိရပြီးဘာမှလုပ်မှာမရဘူးငါတောင်းမှာမှန်နေနေလားလူလူကမှာစင်းစင်းနာထပ်တာထပ်တာဒါနဲ့ကြောက်ကြောက်ပြသွားနိုင်တယ်ဒီကဘယ်လိုတွေမှာဒီဆုံးသွားမယ်တော့မသိဘူးသာသုံးမှုနဲ့တည်းလေးရောက်မလားချားမှုဘယ်လိုတွေမှာပြသွားမယ်ကျွန်တော်လည်း
ဆောင်းဝါကူတာစားတုံးသူမြစ်တက်လာတဲ့အတွက်ဈေးကွက်အတွင်းမှာတရက်ကို16နဲ့ဆောင်းဝါအေး9000လောက်အထိရောင်းချနေရတယ်လို့ဘေးနောက်ကုန်စည်ရအတင်းဝင်ကုန်တဲ့တူကပြောပါတယ်ဒီပဝယ်လမ်းရှိရကြကွန်တီဇင်းငွေချစင်းနေပါတယ်ပြင်သွေးတိုက်ပွဲတွေအပါအဝင်တရုတ်ပို့ဆောင်ရေးအခက်အခဲတွေကြော အင်ဒီယိုနက်တီယိုဈေးကွက်ကိုကွန်တီချောက်တင်ပါတင်ပုံမှုကထောက်ဝဲကြောခက်ချစင်သွားတယ်လို့ကုန်ပယ်တွေကပြောပါတယ်။တင်ပါတင်ပုံမှုချစင်လာတာကြောင့်ဈေးနှုန်းတွေလည်းချစင်နေရပါ။ဒီခေတ်ရနေ့ကကွန်တီတပိတ်တာကို6000ကျပ်အထက်ဈေးရရှိခဲ့ပေမယ့်အခုနေ့မှာတော့တပိတ်တာကို6000ရာခိုင်နှုန်းနဲ့9000ကျပ်အတွင်းသာဈေးရရှိနေတယ်လို့မင်းကလေးမျိုးကဘိတ်ကွန်တီပွဲရုပ်ရဲ့တာဝန်ရှိသူတွေကပြောပါတယ်။
Yamada a Yahweh Chitelo, McQueen Yoga Kunti Poyo Paishi the Uga Piovare. Leshimaro, Kunti Diga Saibure, Tang Yenu Nene Yavati Taiga Kunti Tetri, Sequa Tego Sathing Wiyan Nidalu, Majagima, Tanita Yitang Beka Kunti Rule, Sequa Tengu Wiyala Roma Chipare.
He chung along at Urigu, Uri a ma, Azadom is all, Natanisadom, Pazibo chicken Uri Poma, Lia the Sakuya, Shok Taylajong, Sikongzi Kono, Ojo Muji, Mayon Langa, Lama Ye to be, Bigade, Slaila the Sakuniga, Topian Gina like Bale. Cutting like that, he chung along at Urima, a camel, Saliga Bajibi, Alunga, Pomo Pumuto de Lazibu, Namu Pyongi Mugu, Kawe Dasibu. He jung alunga, he bin a piaci jingani, Kawe Sauchabu, Nangan doga, Yatin Yatide Konkari Yashibu, Nalungangu, Ubri Nani, Siman Kangwejine, he you saw a Nijin, Pulo Nazi Bosubi, a canne, Boma Toma, Piatan Tavare. The king ah, he jung alunga Uriya, Nalunga Uzitanaga, Michal, the Shaoshi, E. I knew, Gong Ti E, Miyo E, Bong E, Jita E. ตุติตนาอินโซบีอมุสาตมั่นปกลิกลงงานชินนี่ကိုလောက်ကွယ်ဖြူထားတာဖြစ်ပါတယ်ရေချုံငါးဖက်လုပ်ငန်းဟာမြန်မာနိုင်ငံကပြည်တွင်းစားသုံးသူတွေနဲ့တပိုင်းတပိုင်းရေလုပ်ငန်းလောက်ကွယ်နေသူတွေအတွက်အရေးပါတဲ့အခမ်းအနားမှာရှိပြီးရေချုံငါးရေချုံငါးငပိရေချုံငပိကောင်ငရဲကြောင့်ငစနေငချင်းစသဖြင့်ထုတ်လုပ်ပေးတဲ့လုပ်ငန်းမျိုးစားဖြစ်လို့ပြည်တွင်းမှာရေချုံတန်းကားဈေးနှုန်းတွေမြင့်တက်လာမှာကို ပြည်သူတွေကစိုးရိမ်နေကြပါတယ်မြန်မာနိုင်ငံရဲ့အတန်းအားကဏ္ဍမှာရေချုံငါးလုပ်ငန်းကနေထုတ်လုပ်တဲ့ရေထွက်ကုန်ပစ္စည်းကကိုးစည်ရာကနှုန်းကရှိပြီးပြပစီကွက်ကိုတင်ပို့နေတဲ့လုပ်ငန်းရှင်တွေလည်းရှိတယ်လို့မြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်အသိဝင်တကူကပြောပါတယ်စစ်ကောင်စီကဖျက်သိမ်းလိုက်တဲ့ရေချုံငါးလုပ်ငန်းဥပဒေဟာနိုင်ငံတော်ညီဝင်းပြူပါမှုတိစောက်ရေးအဖွဲ့နဝတကဥပ ဈေးကွက်တွင်အသက်ကြောင့်နေထွက်သွားတယ်လေယာထွက်ကုန်ပြီးနေစဉ်တွေကိုပြောပြပေးချင်ပါတယ်ဈေးကွက်ထဲမှာပစ္စည်းတွေလာပြီးဖြစ်တဲ့မြေပဲဆန်ကတော့ပြပဝယ်ယူမှုရှိတယ်လို့စားစီစီမြင်လာတာနဲ့အတူစပ်ပိုင်ကြီးရဲ့ဝယ်ယူမှုကလည်းများနေရာကြောင့်ဈေးနဲ့ငယ်မြင့်တက်လာပါတယ်မန္တလေးကုန်စည်တိုင်းမှာဇူလိုင်30ရက်နေ့ကမြေပဲလုံးဆန်အနီးတပိတ်တာကို 9300 ကနေ9500ကျပ်S1 လုံးဆန်တပိတ်တာကို 6000ကနေ9000ကျပ်အတီးတီးပေါင်စည်းရှိပါတယ်တပတ်တွင်မြေပဲလုံးဆန်နီးကတပိတ်တာကို400ကနေ1000ကျပ်မြေပဲS1 လုံးဆန်တပိတ်တာကို900ကျပ်S1 စီဇန်က တပိတ္တာ900ကျပ်ဝန်းကျင်အတီးတီးမြင့်တလာပေမဲ့တောင်းနိုင်ငွေဆက်ကူရဲ့ကြောင့်ကုန်တယ်တချို့ကဈေးအတက်အကျကိုစောင့်ကြည့်ပြီးအယောင်းဝယ်ရနာထားကြတာတွေလည်းရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
ရင်တွင်းတောင်းကလပဲအောင်စုကလည်းလက်ကျန်နေနေပြီးဝယ်လိုအားများလာတာကြောင့်စီမြင်လာပါတယ်။မန္တလေးကုန်စီတိုင်းမှာဇွန်လ3ရက်သေရနေ့ကကလပဲ QEV2 3တင်းဝင်တဲ့အိတ်ကို 25,800 ကနေ 28,900 ကျပ်။ကလပဲ QEV7 3တင်းဝင်တဲ့အိတ်ကို 26,100 ကျပ်ပေါက်ဈေးရှိပြီးတဲ့အိတ်ကို 4,000 ကနေ 5,000 ကျပ်ဝန်းကျင်အသီးသီးစီးမြင်သက်လာပါတယ်။ကလဘဲထိုင်ဝင်ကတော့တအိတ်ကို 25,300 ကျပ်ကလဘဲ92 night ကတအိတ်ကို 25,900 ကနေ 26,000 ကျပ်အတီးတီးပေါက်ဈေးရှိနေပြီးတအိတ်ကို 1,000 ကျပ်ခန့်ဈေးမြင့်တလာတာတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ငွေဆက်ကူတည်ထွက်လာပြီးတော့စံဈေးထိုးတက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ခဲ့တဲ့လေယာစီးပွားသတင်းများအစီအစဉ်ပါရှင်အခုဆက်ပြီးတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ကမ္ဘာလူမှုအတိုင်းအဝိုင်းရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးဟာယာတီဥရုပြောင်းလဲမှုကိုထိန်းချုပ်နိုင်တဲ့အပေါ်အများကြီးမူတည်နေပါပြီလို့ကြွမ်းကျင်သူတွေကသတိပေးပါရစေ။ဇွန်လ13ရက်နေ့နယူးယောက်မြို့မှာကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝန်ကြီးများအဆင့်ဆွေးနွေးပွဲမှာလည်းရာသီဥတုပြောင်းလဲမှုကလူမှုဘဝတွေပေါ်မှာဘယ်အတိုင်းအတာထိချိန်ကျောက်နေပါသလဲဆိုတာကိုအလေးထားဆွေးနွေးသွားပါတယ်။ဥရုရာသီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်။
ပတိပခတားစီရင်ငင်းကြရေးဖော်ဆောင်မှုနဲ့ငင်းကြရေးတည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်နဲ့ဟာကမ္ဘာမှာဥတုရသည်ဖောက်ပြန်မှုရဲ့တရားမှုတွေရှိလာနေပါပြီ။ငင်းကြရေးနိုဘယ်ဆုရှင်တဦးဖြစ်တဲ့ကိုလံဘီယာသမ္မတဟောင်းဟွမ်မန်နျူအယ်ဆန်တိုစ်ကလူသားတိုင်းရင်ဆိုင်နေရတဲ့တဘာဝပတ်ဝန်းကျင်နဲ့ဥတုရသည်ဖောက်ပြန်မှုမှာပူပေါင်းဆောင်မှုအားနည်းတဲ့အပေါ်အားမလိုအားမရဖြစ်နေတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးပွဲမှာသူကအခုလိုတင်ပြသွားပါတယ်
။ We are at a moment in history where the world is at risk of dividing into blocks
which ဒီကနေ့ကဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပူးပေါင်းအပြေရှာမဲ့အစားတကိုးအာဏာနဲ့အင်အားပြိုင်ဆိုင်မှုတွေလုပ်နေကြပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပူးပေါင်းဆောင်ရွက်မှုမလုပ်ရင်တော့အားလုံးပျက်စီးဆုံးရှုံးကြရပါလိမ့်မယ
်ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့တွေတပ်ဆွဲထားရအဖွဲ့ဝင်နိုင်ငံတချို့မှာတော့ဒေတာရင်းတည်ငြိမ်ရေးထက်တဘာဝဘေးဒဏ်ကိစ္စတွေမှာပါဝင်ကူညီနေကြရပါတယ်စီးရဲမတည်ငြိမ်မှုသာမကဥဒုရာသီပြောင်းလဲမှုအတန်ကိုပါအကြီးအကျယ်ရင်ဆိုင်နေရတဲ့ကုလသမဂ္ဂအဖွဲ့ဝင်16နိုင်ငံထဲက6နိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားပါတယ်ရာသီဥတုနဲ့တဘာဝဘေးဒဏ်ကြုံရနိုင်ခြေပိုများပြီးတော့ကြားမဒန်းတူညီမျှမှုအားနည်းတဲ့အပေါ်မူတည်ပြီး Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Haiti နဲ့ Yemen စတဲ့နိုင်ငံတွေမှာကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားတာပါရာသီဥတုပြောင်းလဲမှုညီညာရေးနဲ့လူငုံရေးဆိုင်ရာညီလာခံမှာကုလသမဂ္ဂရဲ့ညီညာရေးအစီအစဉ်ဌာန Peace Operation Department အကြီးအကဲကအခုလိုတင်ပြသွားပါတယ
် Military engineers in South Sudan are diverted to dealing with the floods and building of dikes on a full-time basis so that they can
ကောင်စူရန်နိုင်ငံကကုလသမဂ္ဂရဲ့စစ်အင်ဂျင်နီယာတပ်ဖွဲ့တွေဆိုရင်ရေကြီးရေလျှံမှုတွေမှာပါဝင်အားဖြည့်နေရပါတယ်တပ်တမန်တွေတိစောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်ဒါမှပဲစစ်ပီးတုခစစ်ကန်တွေကုလစစ်ကန်တွေအဓိကလန္ဒရာတွေနဲ့လေရင်ပြေးလမ်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။နှစ်တည်နဲ့ချီပြည်တွင်းစစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လေစစ်ပွဲတံကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါအလူးလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း40အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှမ်းမှုကြောင့်နေရာစွန့်ခွာလာကြတဲ့ပြည်သူတွေမှာအစာရေစာငတ်မုတ်ခေါင်ပါမှုနဲ့ကြုံနေရတာပါ။ဒီမှာကြတော့ရေရှားပြီးအပူချိန်တွေမြင့်တက်လာတဲ့ဂျားကတဲမုန်နိုင်တွေကြောင့်တွားရေးလာရေးခက်ခဲနေရပါတယ်။
ရာသီဥတုဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့စီးရဲနှွမ်းပါတဲ့အတိုင်းမျိုးတွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းစဉ်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်။ဖန်လွန်အိမ်တန်းငွေတွေတိတ်တဲပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေရပြီးတဘာဝဘေးဒဏ်တွေနဲ့စားနပ်ရိက္ခာနဲ့ရေအရင်းမြစ်ပါရှားပါလာတာပါ။အခုလိုဆိုးဝါးလာတဲ့ရာသီဥတုအခြေအနေမျိုးနဲ့တဟဆာရကြအောင်လို့ထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ကြဖို့လဲပညာရှင်တွေကအကြံပြုသွားပါတယ်။ ဥဒုယာတိဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညှိလာခမအခုလိုတင်ပြခဲ့တာပါ
There's no room for debate on the science here. The crisis is growing, it's undermining our collective peace and security.
And without ဒီနေရာမှာယာတိဥဒုနဲ့ဆိုင်တဲ့သိပ္ပံပညာရပ်တွေကိုမေးခွန်းထုတ်နေစရာအကြောင်းမရှိပါဘူးအခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါတယ်ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်းချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာတိဥဒုဖောက်ပြန်မှုတန်ကိုရင်းမဆိုင်နိုင်ကြပါဘူးနောက်ပြီးဒီကိစ္စမှာလှုပ်တင်လှုပ်ထိုက်တာကိုမလုပ်သေးသမျှကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကျွန်တော်တို့ရဲ့လူမှုဘဝတွေကျွန်တော်တို့ရဲ့လုံခြုံမှုခြုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချိန်ကြောင်နေမှာဖြစ်ပါတယ
်။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလီယူကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်ချက်တွေထဲမှာဥဒုရတဲ့အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်ချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုရသည်နဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည့်ပြည့်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါရယ်။ဂျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောပွားများပြည်ထောင်စု UAE ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီရဲရာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ်အမ်ဟီရီကလည်းကုလသမဂ္ဂဟာရာသီဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတစ်လျှောက်တစ်ခါမှမကြုံဘူးလို့ပြောပါတယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်အဖြစ်ခက်စစိတ်ပေါ်ပေါက်လာတဲ့တဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့အတွက်လည်းအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တဦးတည်းတုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥဒုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့သူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နန်းလောင်တင်ပြပေးခဲ့တဲ့ဥဒုရာသီနဲ့အနာဂတ်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်းတစ်လှည့်ပြောပြပေးပါရှင်။
အမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံကြားကုန်သွယ်မှုဘဏ် MFDB မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ရေးဘဏ် MICB ဘဏ်တွေနဲ့ချိတ်ဆက်ဆက်လက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်နိုင်အောင်အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကိုနိုင်ငံတကာနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတယ်ဆိုတဲ့အမှုအတွေ့ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရန်ခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမိန့်ခွန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုလှုပ်ရှားကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမြောက်ပိုင်းမှာမိုးသည်ထန်စွာရွာသွန်းတာကြောင့်ဟီဘေးပြည်နယ်အတွင်းကမြို့တစ်မြို့မှာအနည်းဆုံးလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့ဂျာတာပရီနေကတရုတ်ကိုတရားဝင်တက်ခတ်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီဆိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသည်ထန်စွာရွာသွန်းမှုတွေဟာမှတ်တမ်းစပြုစုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကစလို့အဆိုးအဝါဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာယူကရိန်းတို့ရေထဲသွားအဝေးတင်တုံးရင်တစ်ခုနဲ့တက်ခတ်မှုကြောင့်ရုရှားရေနံနဲ့ဓာတုပစ္စည်းတင်သင်းမော်တစင်းပင်လယ်လက်ထဲမှာအထိကိုက်ပျက်စီးသွားခဲ့ပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ TMM တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကသောရရှင်နေအနေနဲ့ကျွန်မတို့ထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပို့ပို့နိုင်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.